ရန်ကုန်နဲ့ AR တိုင်းတွင်းမှာမိုးတိထန်ပြီးမိုးရွာသွန်းမှုကြောင့်မြို့နယ်တချို့မှာရေကြီးပြီးတော့လမ်းပန်းဆက်သွယ်ရေးတက်တောက်နေတဲ့အကြောင်းကိုညံဝင်းအောင်ကစုံစမ်းတင်ပြမှာပါ။
AR မြစ်အောက်ပိုင်းဒေသတစ်လျှောက်လုံးရေကြီးခဲ့တာမှာ AR တိုင်းဇလွန်နဲ့ဟင်္ဒရာမြို့နယ်တွေမှာရေအနှဲငယ်ပြန့်ကျသွားပြီးဆိုပေမဲ့မြစ်အောက်ပိုင်းမြို့တွေဖြစ်တဲ့အတုတ်တာပေါင်းနဲ့ကံကြီးတော့မြို့နယ်တွေမှာရေကြီးနေပြီးနေအိမ်တချို့ရေမြုပ်နေတာပါ။အတုတ်မြို့နယ်ကကားလမ်းမတွေမှာအနည်းဆုံး၄ဗီလောက်ရေမြုပ်နေပြီးမြို့ပတ်ဝန်းကျင်တဝိုက်ရွာတွေမှာနေအိမ်တွေရေမြုပ်နေပြီလို့ကုညီကယ်ဆယ်ရေးလုပ်နေတဲ့အတုတ်မြို့ကံကိုတူးပေါက်ကပြောပါတယ်။
ကျွန်တော်အေးဆိုလို့ရှိရင်အတုတ်ကမြို့နယ်ကောင်စစ်တဲ့အခုဆိုအိမ်လည်းအစီဝင်သွားပြီ။တခါကအိမ်လည်းမရဘူး။ကားလမ်းမကြီးပေါ်မှာဆိုလို့ရှိရင်၄ဗီလောက်ဖြစ်သွား။အနေမှာအိမ်ရဲ့မြို့ခေါင်းနေပဲရှိရတယ်။ကလေးစကားနေရောဒီက6လောက်ဖြစ်တော့ကျွန်တော်အတုတ်ပိုင်းဆိုရင်စိတ်သာအောင်ရင်ခန်းကျောတို့ဆက်တော်ကြီးဆက်တော်အဲ့လိုယွာကြီးရတော့ခေါင်းမြုပ်တဲ့သူမျိုးဒါပေမဲ့ဇလူယူဇလောဆိုးတယ်ဇလောကပြန်ကျသွားပြီကြီးကသူတို့ရဲ့ကျတယ်ကျွန်တော်အတုတ်ပိုင်းကြီးပြန်တက်မကျဘူးမကျဘူ
းအတုတ်မြုပ်ကံတွေကတနိုင်တစ်ပိုင်းကူညီကယ်ဆယ်ရေးတွေလုပ်နေပေမဲ့မနှစ်တုန်းကလို့ကူညီကယ်ဆယ်ရေးအဖွဲ့တွေရောက်မလာဘူးလို့ကိုတူးပေါက်ကပြောပါတယ်
ကိုရက်ပေါ်ရက်ပေါ်ဒီမှာကယ်ဆယ်ရေးစခန်းကြီးရှိတယ်။ကျောင်းဝရေးကလူတွေလာပြီးအဲ့မှာနေပြီးတယ်။ဟိုဟာသူလာသူလက်စမာတွေပေါ့။ဘာဖွားတွေပေါ့အမ်လက်စမာတွေနေပြီးတယ်။ကျွန်တော်တို့ကုညီကယ်ဆယ်ပေါ်ကစမေးလို့ကျေစမေးလို့လိုက်ဝေတယ်။ဆန်တွေလိုက်ဝေတယ်။သူကဟိုဟာလေးပြီးတော့မီးပါညာဟိုဟာဖြစ်တော့ဆန်လို့ပေါင်မုံလို့အတင်စားနိုင်တဲ့ဟာတွေပေါ့။ဒါတော့ဆိုအဝိသေကိစ္စတော့မလာဘူး။မနစ်ကလောက်တော့ကုညီကယ်ဆယ်မလာတော့ဘူး။မနစ်ကတော့ကားရောင်ချက်တောက်ပြီးကုညီကယ်ဆယ်ဒါကဒီနှစ်ကကုညီကယ်ဆယ်လုံးဝမရှိဘူး။
ရန်ကုန်တိုင်းတိုက်ကြီးမြို့နယ်မှာတော့ဥတို့အပြောက်ကားလန်းရေမြုပ်ပြီးတရားတစဉ်ကျိုးသွားလို့လမ်းမဆက်သွယ်ရေးပြတ်တောက်နေတယ်လို့ကုညီကယ်ဆယ်ရေးသွားဖို့ပြင်နေတဲ့မန်မိုးသူစာကပြောပါတယ
်အထောက်ကိုသွားနိုင်တာကတော့အဲ့ကားလန်းတစ်ခုပဲရှိရအခုပြတ်ကျသွားတဲ့တရားလीပန်းတော်ရွာနာမှာပေါ့နော်ပြတ်ကျသွားတာတရားပြတ်ပါသွားတဲ့အတွက်ကိုအခုကအထောက်ကိုလုံးဝကိုသွားလို့မရတော့ဘူးကားလန်းကြီးကအထောက်ကလည်းဒီဘက်ကိုလာလို့မရဘူးကားဟိုကုန်းလန်းဆက်သွယ်ရေးနေနဲ့လုံးဝပြတ်သွားပြီတက်လီနေပဲသွားလို့ရတော့မယ
်အပြောင်းမြုပ်နဲ့တခုတည်းမှာတင်ရေပေးဒုက္ခတဲ့3000ကျော်ရှိနေပြီးကေဇေးကြီးစခန်း6ခုဖွင့်ထားပေမဲ့အကူအညီတွေအလုံးလောက်မရသေးဘူးလို့မန်မိုးသူစာကပြောပါတယ
်အထောက်နီနာပတ်ဝန်းကျင်မှာချောင်းကြီးတို့ဂရုံးဘိတ်တို့နောက်ပြီးတော့ကာရဝေါ်တို့အဲ့လိုမျိုးရွာတွေရှိရပါတော့ဒါတွေလည်းရွာကြီးတွေပဲပေါ့ရွာတွေအကုန်လုံးကရေမြုပ်နေပြီမြုပ်နေတဲ့မြတ်ဒီဒုက္ခတွေအားလုံးကအချောက်မှာရှိရဲ့သောင်းတို့ဖုံကြီးချောင်းတို့အဲ့မှာအကုန်လုံးကိုဘယ်လိုပြောမလဲဒုက္ခတွေစကန်းနေနေရှိခုဖွင့်တာပါเนาะအခုကယ်ဆယ်ရေးစကန်းကိုရောက်တာက1812ယောက်ရောက်တယ်ဒါပေမဲ့အခုမှာတကယ်ရေးသေးဒုက္ခတွေက3000ကျော်ရှိနေတယ်ရှိခုဖွင့်တာရဲ့နေရာမှာထားထားတယ်ဒါပေမဲ့အခုသူတို့ကိုကယ်ဆယ်ရေးနေနေဌာနိကပို့ဖို့ပါလို့ပေါ့เนาะအဲ့လိုမျိုးကြတော့အတွားလာနေနေခက်ခဲအခက်ခဲရှိနေတယ်စိုးရင်ကြီးကတော့အဓိကကတော့ဟိုစားရေးတောက်ရေးတဲ့စေးဝါပဲအဓိကကတော့လိုအပ်တယ်
နောက်နှစ်ရက်အတွက်မိုးလေဝသခန့်မှန်းချက်အရပဲခူးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာမိုးပိုများပြီးမြမကံယူတန်းတလျှောက်ကမ်းလွန်ပင်လယ်ပြင်မှာတခါတရံမိုးသက်လီပြင်းကြားရောက်ကနိုင်ကြည့်နိုင်ပါတယ်ခင်ဗျာ